်မာနေဆက်ကရင်ပြည်နယ်မြောက်ရီမြို့ခရိုင်ရဲတပ်ဖွဲ့မူယုံနဲ့ရင်းနှင်းရဲတပ်ဖွဲ့ယုံအနီးမှာဂျွန်နော့9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီသတင်းကိုကျွန်မမအေးမှာတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်ဆက်မဲဆောက်မြို့ရဲ့တဖက်ချမ်းကရင်ပြည်နယ်မြောက်ရီမြို့မှာဂျွန်နော့9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ရပ်ထားတဲ့ရင်တချို့နဲ့လမ်းပေါ်မှာတွာလာနေတဲ့စက္ကားတည်းပေါက်ကွဲစားတချို့ထိမှန်ခဲ့ကြောင်းကရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ
်။မနေ့ကည8:50လောက်ပေါ့။ဆင်းရအဲ့မတိုင်မီလည်းမိုးရွာလည်းအချိန်လည်းမိုးရွာပြီးတော့ဆက်ရွာမိုးရွာနေတဲ့အချိန်မှာဒီကိန်းဒီကိန်းရုံးရှိပါကသူတို့အေးအေးကိုထိနေတာလည်းသုံးမိတ်ဆက်ကြတဲ့ဒီနောက်ပိတ်ကြတာလည်းရှိတယ်။အဲသုံးမိတ်ဆက်ကပေါက်ကွဲနေပေါက်ကွဲမှုဖြစ်တာပေါ့ခင်ဗျ။အဲ့ရက်ရက်ထားတာမှဖမ်းထားတာပေါ့မှာသူတို့ရေးရတာလေ။သူပုံမှန်ရက်ထားတဲ့ခါပေါ့သုံးမိတ်အဲ့ကြဲရထားတာမှနောက်ဒီတိကျတာပေါ့တော်တော်ကျလို့ဟာမှအဲ့ဒါရက်ထားတာ။ဒါကတော့3မိန်းစက်ကဲရဲ့ဟိုစက်ကဲမောင်းမအောက်ဖြစ်တဲ့နားလောက်ပေါ့အဲ့လောက်ပါနဲ့ရောပေါက်ပွဲမှုဖြစ်တာ။ဒီအဲ့ဒီအောက်တဲ့မှာဒီလက်လက်မိုင်းတစ်ခုပွဲတာပေါ့မှာ။ဒါပေမဲ့လမ်းရဲ့တစ်ဖက်ဆန်းသွားတဲ့ဒီဆက်ကားတူးကိုစံနာကားကြီးတော့မှတ်တာ။ကားပေါ်မှာတော့ကျတော့တဘာပါလာတာပေါ့။ဝက်ဆက်ချစ်တဲ့ဒီပလုံးကစံနာကားတစ်ခုရှက်ဖြစ်ပါတော့
။ရော်ရီမြို့မှာဂျွန်လ9ရက်နေ့ညကပေါက်ပွဲမှုဖြစ်ပွားတဲ့နေရာဟာမြို့လယ်ကောင်အချက်ချာကြတဲ့နေရာဖြစ်ပြီးအဲ့ဒီတဝိုက်မှာအစိုးရဌာနဆိုင်ရာရုံးတွေရှိနေတဲ့နေရာပါမကြသေးခင်ရက်ကပဲကော့ကရိတ်မြို့မှာလည်းပေါက်ပွဲမှုတွေဖြစ်ပွားခဲ့ကြောင်းလူတွေထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါတယ
်ဟို TVC ရုံးရှိတယ်နော်အဲ့ဒီရုံးရဲ့အဝမှာကျတော့ရုံးလေးကြီးပဲလမ်းမင်းလမ်းပေါ်မှာလမ်းတွေကဲပင်ညာမှာဒီလဝကနဲ့ကာဆန်ရှိတယ်ဟောက်တစီမှာအဲဒီကပေါက်ပွဲမှုဖြစ်တဲ့တမ်းမှာအဲခရင်ရဲနဲ့ရဲစခန်းကိုပုံရှိတာပေါ့။ခရင်ရဲတပ်ခွဲနဲ့ရှင်တိန်မှမှရင်းနှီးကြတာပေါ့။အဲဒီလမ်းဆောင်ကကာကန်နဲ့လောက်ကကြားဒီလိုဆိုရင်ခရင်ရဲတပ်ခွဲရုံနဲ့အဲရင်းနှီးရင်းကြားဟောပြောင်းဖြစ်တာ
။ဟုတ်ကဲ့။
ဒီကဲတုံးရဖြစ်မှာလား
။ဟုတ်ကဲ့
။ကိုပိန်မှာလည်းဖြစ်တယ
်။ဟုတ်ကဲ့။
ဒါတော့သူကတော့ဒီတယ်လီဖုန်းဆိုင်ရှိလို့ပြောတယ်။အဲဒီအဲ့ဆိုင်နဲ့ငင်းချလိုက်ပါလားလေရက်စကန်မှာဒီပါလေသူတောင်းအောင်ဖြေရမှာဟုတ်သူလည်းမစိုးရင်ဒါလည်းသူကလည်းဖြေခိုင်းမရှိတော့ဘူ
းဒီပြည့်ရက်နဲ့ပတ်သက်လို့တော့ဘသူပဲဝါရီရဲ့လက်ချက်ဆိုတာကိုမသိရသေးသလိုဒီလိုပောက်ကွဲမှုဖြစ်အောင်လုပ်ခဲ့သူကိုလည်းဖမ်းမမိသေးဘူးလို့လည်းဆိုပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့မှာတော့မြမတက်မတော်နေကြောက်တောက်တက်တဲ့အပြင်တိုင်းရင်းသားလက်နက်ကင်ဖွဲ့တွေလည်းရှိနေတာပါမြောက်ရီမြို့ဟာမကြခဏပောက်ကွဲမှုတွေဖြစ်တတ်ပြီးတနက်နဲ့ပြစ်ခတ်မှုတွေလည်းရှိနေတဲ့နယ်စပ်မြို့ဖြစ်ပါတယ်လက်ရှိအဖြစ်တော့မြောက်ရီမြို့မှာလုံခြုံရေးအထူးတင်းကျပ်ထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ